ပြည်ကရနစ်ကရုရှားထောက်လှမ်းရေးကနေအတိုက်ခံနိုင်ငံရေးသမား LSE Navalny ကိုဓာတ်ရုပ်အစိမ့်နဲ့လုံခြံရာမှာပါဝင်ခဲ့တယ်လို့ဆိုပြီးရုရှားနိုင်ငံသား9ဦးကိုအမေရိကန်နဲ့ဗြိတိန်အစိုးရတွေကပိတ်ဆို့တန်းခတ်လိုက်ကြောင်းမနေ့တောက်ကြံတွေကပူရဲကြေညာလိုက်ပါတယ်။ဓာတ်ရုပ်အစိမ့်သူတေသနာပြုလုပ်ရမှာဖြစ်စေ Navalny ကိုလုံခြံဖို့ကြံစီရမှာဖြစ်စေပါဝင်သူတွေရဲ့ပြောပါဝင်သူတွေလည်းဖြစ်တဲ့အတွက်လူပုဂ္ဂိုလ်2ဦးနဲ့ရုရှားအဖွဲ့အစည်း4ခုကိုအမေရိကန်အစိုးရကတင်းချားအရေးယူတန်ကတ်ခဲ့ပါတယ်။ရုရှားအတိုက်ခံခေါင်းဆောင် LSE Navalny ဟာပြီးခဲ့တဲ့2020ခုနှစ်ဩဂုတ်လအတွင်းကစိုက်ဘေးရီးယားဒေသမှာဓာတ်ရုပ်အစိမ့်နဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဂျာမနီနိုင်ငံကိုလေယာဉ်နဲ့တယ်ဆောင်ပြီးစေကူတာပေးခဲ့ရပါတယ်။ဒါဟာရုရှားစစ်ဘက်ဆိုင်ရာဓာတ်ရုပ်အစိမ့်အသုံးပြုတဲ့Navy 6ထောက်လိုင်းရဲ့လက်ချက်ဖြစ်တယ်လို့အနောက်နိုင်ငံတွေကကြမ်းကြင်သူတွေကကောက်ချက်ဆွဲခဲ့ပါတယ်။ဗြိတိန်နိုင်ငံကြီးဝန်ကြီး Dominic Reap ကတော့ဒီလိုတန်ခတ်လိုက်တာဟာရုရှားကိုသတိပေးလိုက်ရာရောက်တယ်လို့လည်းပြောပါတယ်ခင်ဗျာ။